ကျပွဲတွေအတွင်းပိတ်မိနေတဲ့ကချင်စစ်ပေးဆောင်ပြည်သူတွေကိုအရေးပေါ်ကူညီခဲ့စေပေးဖို့လူထုရဲ့ဘေးကင်းလုံခြုံမှုနဲ့ဒေသတွင်းတည်ငြိမ်မှုရှိအောင်အမြန်ဆုံးဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတကိုလည်းစစ်ပြေးဒုက္ခတွေကိုကူညီခဲ့စေပေးနေသူတွေကစာပေးဖို့တောင်းဆိုထားပါတယ်။မွေးကင်းစာကလေးငယ်တွေပါဝင်ကိုဝန်ဆောင်မိခင်တွေတကြီးရွယ်ဦးတွေနဲ့ နိုင်ဖို့ကိုလည်းညှိနှိုင်းကြိုးစားနေတဲ့အနေအထားဖြစ်နေပါတယ်။မဆူမုံကစူးစီးတင်ဆက်ထားပါတယ်။
ဟုတ်ပါတယ်ကချင်ပြည်နယ်လိုင်ဇာဖားကန့်တနိုင်းနမတီကာမိုင်းမိုးကောင်နဲ့အင်ဂျန်ရန်စားတဲ့ဒေသတွေမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့ကြားပြီးခဲ့တဲ့ဧပြီလဆန်းကနေစလို့တကြောပြန်စီးရဲတင်မာမှုတွေဖြစ်ခဲ့တဲ့အတွက်ထောင်ချီတဲ့ဒေသခံပြည်သူတွေဟာအသက်ဘေးကနေလွတ်အောင်ထွက်ပြေးတင်းချောင်းနေကြရပြီးတက်မတော်နဲ့အာဏာပိုင်တွေဘက်ကဒေသတွင်းလုံခြုံရေးအကြောင်းပြအသွားလာတွေကန့်သက်လိုက်တဲ့အတွက်တောတောင်တွေထဲမှာဒုက္ခသည်တွေပိတ်မိနေကြပါတယ်ဒီလိုမျိုးပိတ်မိနေတဲ့ဒုက္ခသည်တွေအမြန်ဆုံးအရေးပေါ်တွားရောက်ကူညီကယ်ဆယ်ပေးနိုင်လူလူကိုမျက်နာမူပြီးတော့အလေးထားဆောင်ရွက်ပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတောင်းဆိုပါတယ်လို့ဒုက္ခသည်တွေကိုတွားရောက်ကယ်တင်ကူညီပေးနေတဲ့ကချင်နေချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ
်ကျွန်တော်တို့ကချင်လူထုရဲ့အားလုံးကိုသာပြောချင်ပါတယ်အဓိကတော့ကျွန်တော်တို့ဒီလိုခက်ခဲနေတဲ့အချိန်မှာဒီလူထုပဲပြန်ရက်ပြည်ကြီးမှာဟိုမရက်ပြည်ကြီးချင်ပါတယ်ဒါကြောင့်လဲဆိုတော့ဒီတကယ်လူထုတွေကဒီစစ်ပေါ်ကံကိုရှောင်နေတဲ့လူတွေပါဆိုတော့ဒီလိုအခုမှလိုင်လောင်းခုလိုပဲမှလည်းဒီလိုစစ်တပ်ကတော့မလွတ်ဘူးဆိုတာတွေတော့ဒီမှာအောင်လွတ်မှလည်းဟိုတနိုင်ကကိုထွက်ခွင့်မပြုဘူးအောင်လွတ်မှပဲနေရမယ်ဆိုတဲ့ဒီချုပ်ချယ်မှုတွေဒါကတော့ဟိုကျွန်တော်တက်ဆက်ဆံလို့မှလည်းအဲ့ဒါကြောင့်လို့အတိုင်းချင်းခံရနိုင်တော့တမတကြီးကိုလူချင်းရဲ့ကောင်းဆိုချက်ရလူချင်းရဲ့လုံခြုံမှုကိုဖြည့်ဆည်းပေးဖို့ကျွန်တော်တို့ဒီအလေးနဲ့ဟိုအလူးမျိုးပေါ်ဆိုချင်ပါတယ
်အခုချိန်ထိကိုတောတောင်နေထဲမှာမွေးကင်းစားကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုတွေနာမကျန်းဖြစ်သူတွေပါပါဝင်တဲ့ထောင်ချီတဲ့ဒုက္ခသည်တွေပိတ်မိနေကြတဲ့အနေအထားကိုတော့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့အဖွဲ့ပေါင်း6ဖွဲ့ကစုဖွဲ့ထားတဲ့ပူပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးဂမ်ရှောအောင်ကပြောပြပါတယ
်သူကတနိုင်းဒေတာမှာဆိုရင်တော့ဟောဒီပိတ်မိနေတဲ့ဒုက္ခသည်ငထောင်ဝင်းကျင်ကစက်တင်ဘာ18နေ့တော့ကျွန်တော်အနေနဲ့အဲ့ဒီလူတွေအတွက်စိုးရင်ပူပန်နေတဲ့အနေအထားမှာရှိနေတာဖြစ်ပါတယ်အရေးကြီးဆုံးလိုအပ်ချက်ကြတော့အခုဒီပိတ်မိနေတဲ့လူတွေအတွက်အရေးပေါ်အကူအညီလုပ်ငန်းစဉ်တွေသူတို့စီအရောက်သွားပြမကေထုတ်တဲ့ကိစ္စသူတို့အရေးပေါ်အကူအညီပေးတဲ့ကိစ္စတွေဟာအရန်အရေးကြီးနေတဲ့အချိန်ကာလဖြစ်ပါတယ်နောက်ဆုံးအခြေအနေအရဆိုရင်အခုကျွန်တော်တို့ဒီလက်တလောရောက်လာတဲ့စပေးချောင်းပြည်သူအဖြစ်တွေပေါ့နော်ဒါတွေကိုကျွန်တော်တို့ဟိုပူပေါင်းလုပ်ငန်းစဉ်အနေနဲ့ဒီအတင်းတော့အလူကြီးကြီးနဲ့အလုံးပူပေါင်းပြီးမှကျွန်တော်တက်ဆိုင်ရာအစခန်းနေဖွင့်တဲ့ဒီအဒီမှာအသက်နိုင်ဆုံးတော့ကျွန်တော်အခုညီပေးနေတဲ့အပိုင်းတွေတော့ရှိတာဖြစ်ပါရဲ့အခုတချို့တော့ကျွန်တော်တို့ဟိုစပင်းမှလမ်းခီးမှလာနေတဲ့အလူကြီးရှိနေသလိုသူတို့စီအရောက်သွားပြီးမှကေထုတ်တဲ့ကိစ္စသူတို့အရေးပေါ်အခုညီပေးတဲ့ကိစ္စတွေဟာအရန်အရေးကြီးနေတဲ့အချိန်ကာလဖြစ်ပါရဲ့
လောလောဆယ်မှာတော့ကချင်မျိုးမိမျိုးဖတွေအရက်ဖက်အဖွဲ့အစည်းတွေဘာသာရေးအသင်းဖွဲ့တွေနဲ့စေတနာရှင်လူငယ်တွေကဒုက္ခသည်တွေစီကိုအရောက်သွားပြီးတော့ကူညီကယ်ဆယ်ပေးနိုင်ရေးစူးစမ်းနေကြတယ်လို့ဒေါက်တာကလမ်ဆမ်ဆောင်ကပြောပြပါတယ
်ရပီရသားတွေဆက်ပြီးတင်းချောင်းနေတဲ့လူတွေကိုသူတို့ရဲ့လုံခြုံမှုရှိတဲ့နေရာမှာသူတို့ရောက်ချင်တဲ့နေရာမှာရုပ်ဒုက္ခဆရာဒါကျွန်တော်တို့အတင်းတော်တွေရဲ့အဓိကတာဝန်လို့ကျွန်တော်တို့အဲ့လိုဟိုရွေးချက်နဲ့လုပ်နေကြတာဖြစ်ပါတယ်အထူးသဖြင့်တော့ဒီတောင်ခူတက်မှာသိချုပ်နေတဲ့ IDG ဟောပေါ့ဒီရာဒီရသားတွေကိုခေါ်ထုတ်ဖို့ကတော့အဓိကပေါ့နောက်ရအခုဒီမီမိုင်ဘက်ကပြီးလာတဲ့ကလေးတွေအသက်ကြီးတဲ့လူတွေကဟိုများတော့သူတို့အတွက်လည်းကျွန်တော်တို့အခုဒီနေရာတိုင်းချင်းကိစ္စတွေစာရေးတော်ကြီးကိစ္စတွေတော့ဒီ IDG ကော်မတီပေါ့ဒီကြောင့်လက်ချက်တွေခလောက်ဆိုရင်ကွန်ပီထိုင်ပြီးသူတို့ကိုဒီနေရာချထားပြီးမှစိုက်တုပ်ရေးကိုကျွန်တော်တို့ဟိုဆီစဉ်ဖို့လုပ်နေပါတယ်ဒီချစ်ခုတက်ပါမယ်နည်းနည်းအစီအစဉ်ကတော့လုပ်ရအောင်မယ်အဲ့ဒါကလည်းထပ်ပြလာတဲ့လူရှိနေတယ်ခုဆိုကျွန်တော်တို့ခုအဒီကတော့နေရာ၃နေရာကပေါ့ဒီအောင်တက်ကလူတွေလဲရှိရနေပါလောက်ကကျွန်တော်တို့တော့ဆဲမှာသူတို့အသိချုပ်နေတဲ့သူတို့တွားနေကြတယ်ဆိုတော့သူတို့ကိုလည်းကျွန်တော်တို့က ခေါ်ဖို့ဖြစ်စေပါလေ
မနေ့ဧပြီလ30ရက်နေ့တုန်းကတော့ကချင်ပြည်နယ်မြကြီးနားမြို့မှာထောင်ချီတဲ့ကချင်ပြည်သူလူထုလမ်းမတွေပေါ်ထွက်လာပြီးတော့ဒုက္ခရောက်နေတဲ့ကချင်စစ်ဘေးရှောင်ပြည်သူတွေကိုအစိုးရအနေနဲ့လစ်လျူရှုမထားဖို့နဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်တင်ကယ်ထုတ်ပေးဖို့ငြင်းငြင်းစွာချီတက်ဆန္ဒပြခဲ့ကြသလိုကချင်လူငယ်တွေဘက်ကလည်းတပိတ်စခန်းတွေဖွင့်လှစ်ပြီးတော့တောင်းဆိုချက်တွေကိုဆက်ပြီးတော့တောင်းဆိုသွားကြမယ်လို့ကချင်စစ်ဘေးရှောင်ပြည်သူတွေအရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်
မက်ဆီမွန်တင်ဆက်ပေးထားတာဖြစ်ပါတယ်